လူထုရဲ့သဘောဆန္ဒမပါဘဲနဲ့စစ်ကောင်စီနဲ့ဆက်ဆက်ဆွေးနွေးပြီးကြိုးပမ်းနေတာတွေကိုအများဆုံးရပ်တန့်ပေးဖို့လိုကြောင်းတရုတ်အစိုးရနဲ့တရုတ်ပြည်သူတွေကိုမြန်မာရက်ဖတ်ဖွဲ့စည်း255ခုကဒီဇင်ဘာလ18ရက်နေ့မှာတောင်းဆိုလိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီအသက်ဆက်နိုင်ဖို့အတွက်စစ်ရေးနိုင်ငံရေးအရကူညီနေတာတွေကိုအများဆုံးရပ်တန့်ဖို့တော်လိုင်းအင်အားစုတွေကိုအကြက်ကန်ဖိအားပေးပြီးစစ်ကောင်စီနဲ့ဆက်ဆက်ပေးဖို့ကြိုးပမ်းနေတာတွေကိုရပ်တန့်ဖို့လိုတယ်လို့တရုတ်သမ္မတရှီကျင်းပင်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီနဲ့တရုတ်ပြည်သူတွေကိုသူတို့ကတောင်းဆိုလိုက်တာပါအခုဆိုရင်မြန်မာစစ်ကောင်စီကစီးပွားရေးနိုင်ငံရေးဘတ်ဆုံကဏ္ဍမှာချွတ်ချုံကျနေပြီးတော့ဒီချိန်မှာဆက်ပြီးအသက်ဆက်နိုင်ဖို့အာဏာမြင်းနိုင်ဖို့နီလန်းပေါင်းစုံနဲ့ကြိုးပမ်းအထောက်နေတဲ့အကြောင်းနဲ့ဒီလိုနီလန်းရှာယာမှာစစ်ကောင်စီဟာတရုတ်အစိုးရကိုလည်းချဉ်ကပ်ပြီးတော်လိုင်းအင်အားစုတွေကိုဆက်ဆက်ဆွေးနွေးနိုင်ဖို့အပြစ်ခတ်ရက်စဲနိုင်ဖို့ကြိုးစားနေတာတွေ့ရတယ်လို့ထွေထွေသပိတ်ပေါင်းဆက်ညီနိုင်အင်အားစု GSCB မှာဦးဆောင်လှူရှားသူတူဦးဖြစ်တဲ့ကိုဒေဇာဆန်းက VOA ကိုပြောပါတယ်
ကျွန်တော်တို့မြန်မာပြည်သူလူထုတရက်လုံးကတော့ဒါနဲ့ပတ်သက်ရှင်းရှင်းလင်းလင်းပြပြသားသားပြောချင်ပါတယ်တရုတ်အပါအဝင်အိန္ဒိယနိုင်ငံတွေအပါအဝင်ကမ္ဘာအတိုင်းဝိုင်းကိုပေါ့ဗျာကျွန်တော်တို့အားလုံးရဲ့ဒါမြန်မာပြည်သူတွေအနေနဲ့ဒီအကြက်ဖက်စစ်အာဏာရှင်စနစ်နဲ့စစ်အာဏာသိမ်းမှုတော့ဒါတွေကိုကျွန်တော်တို့ပြပြသားသားအဆုံးထိကျွန်တော်တို့ခြုံငင်းသွားအောင်တွန်းလှန်တိုက်ခိုက်သွားမှာလေဖြစ်တယ်ဒီစေအုပ်စုတပ်ဆိုးရှည်စီမဲ့ရည်ဝဲချက်နဲ့ဆောင်ရွက်တဲ့လောက်ရမှန်တယ်မြတ်နော်ကျွန်တော်တို့အနေနဲ့ပြပြသားသားစန့်ကျင်တယ်ညင်ပယ်တယ်ဆိုတာကိုလေပြောကြချင်ပါတယ်ခင်ဗျာ
အာဏာသိမ်းစစ်ကောင်စီနဲ့စစ်အာဏာရှင်စနစ်ဟာမြန်မာပြည်သူတွေရဲ့ရန်သူဖြစ်မှာကပဲနဲ့တရုတ်ပါဝင်အင်းနေချင်းနိုင်ငံတွေအတွက်လည်းဘုံရန်သူဖြစ်ကြောင်းကိုကိုဒေဇာဆန်းကပြောပါတယ်။နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေ၊ကြားဖြန့် online လောင်းကစားတွေ၊လူကုန်ကူးမှုတွေ၊မူရစ်ဆေးပြဿနာတွေဒါတွေအားလုံးရဲ့ပင်မလက်သည်တရားခံကမြန်မာစစ်အုပ်စုနဲ့စစ်အုပ်စုကမွေးမြူထားတဲ့နေကြားဆောင်တပ်တွေဖြစ်ကြောင်းသူကပြောပါတယ်။ဒါကြောင့်စစ်ကောင်စီကိုတော်လှန်ပုန်ကန်နေတာဟာမြန်မာနိုင်ငံရဲ့အကျိုးအတွက်မဟုတ်ပဲအင်းနေချင်းနိုင်ငံတွေအတွက်လည်းအကျိုးဖြစ်နိုင်ကြောင်းဒီအိတ်ဖွင့်ပေးစာမှာရေးသားထားပါတယ်။ဒါကြောင့်တရုတ်ပါဝင်နိုင်ငံရေးအရစစ်ကောင်စီကိုပံ့ပိုးနေတာတွေကိုရပ်ပေးဖို့ပြည်သူတွေရဲ့သဘောဆန္ဒကိုလေးစားဖို့လိုကြောင်းအရက်ဖတ်အဖွဲ့တွေကပြောပါတယ်။အာဆီယံနဲ့အိန္ဒိယနိုင်ငံတွေကဘုံသဘောတူညီချက်၅ခုနဲ့မြန်မာနိုင်ငံရေးပြဿနာပြန်လဲဆွေးနွေးစေအနာရှင်နဲ့ဆက်ဆက်ဆွေးနွေးလို့ဖို့ဆိုတာမှဖြစ်နိုင်တော့ကြောင်းမြမအကြီးကူညီလှုပ်ရှားနေတဲ့ဂျပန်နိုင်ငံ We for All အဖွဲ့ကကိုမျိုးမင်းစွေကပြောပါတယ်
တော်လိုင်းအင်အားစုတွေအင်အားကောင်းပြီးအောင်ပွဲတွေချက်ကစနေစွန်လေအာဆီယံဘုံတဘုံတူညီချက်၅ချက်ကိုတွားရမယ့်ချိန်မဟုတ်ဘူးလို့ယူဆပါတယ်မြန်မာပြည်သူတွေပေါ်တကယ်စိတ်စေစနာရှိတယ်ဆိုလို့ရှိရင်အာဆီယံဘုံသဘောတူညီချက်၅ချက်တည်းမှာပါတဲ့နံပါတ်၁အချက်ဖြစ်တဲ့စစ်တပ်ရဲ့အကြမ်းဖက်နေမှုတွေကိုချက်ချင်းရပ်တန့်ပြီးဖို့လှုံ့ဆော်ရမယ်။ထို့နောက်နံပါတ်၄အချက်ဖြစ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုမြန်မာပြည်သူတွေထံချက်ချင်းပေးရပါမယ်။ဒီဟာတွေဘာမှမလှုံ့ဆော်ဘဲနဲ့ဆက်ဆိုရှင်လို့
ပဲ။အားလည်းမဖြစ်မောင်မိုးစလင်ကိုထွန်းကြီးကပြောပါတယ်အရက်ဘတ်အဖွဲ့တွေရဲ့ဒီထုတ်ပြန်ချက်မှာတောင်းဆိုချက်ပေါင်း14ခုပါဝင်ပြီးတော့တပိတ်အင်အားစုတွေចောင်းသားတက်မကတွေအလုံသမားအင်အားစုတွေစီးပေါင်းလို့တာဖြစ်ပါတယ်2018ကြောင်းလဲဒီထဲမှာပါတဲ့အရက်ဘတ်အဖွဲ့စီအများစုကပြီးခဲ့တဲ့2022မှာစုပေါင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ